သမ္မတဒေါ်နယ်ထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေနဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေအတွက်အကျိုးဖြစ်ထွန်းအောင်သူ့ရဲ့ကိုယ်ပိုင် Trump Foundation ကုသိုလ်ပြလူမှုရေးအဖွဲ့ကိုအသုံးချခဲ့တယ်လို့နယူးယောက်ပြည်နယ်တရားသူကြီးချုပ်ကတရားစွဲဆိုခဲ့တာကြောင့်အဲ့ဒီလူမှုရေး Foundation ကိုဖျက်သိမ်းပစ်ဖို့သဘောတူလိုက်ပါပြီ။သမ္မတ Trump ရဲ့ရွေးကောက်ပွဲမွေးဆွဲစည်းရုံးမှုတွေအပါအဝင် Trump Foundation ကိုရွေးချက်ရှိရှိအလွဲသုံးစားလှုပ်ဆောင်ထားတဲ့တရားမဝင်လို့ရတဲ့ကိုသူတို့ရုံးကအသေးစိတ်တင်ပြထားကြောင်းနယူးယောက်ပြည်နယ်တရားသူကြီးချုပ် Barbara Underwood ကအင်္ဂါနေ့မှာထုတ်ပြန်တဲ့ညချက်ထဲမှာဖော်ပြထားပါတယ်။အဲဒီလို့ရတဲ့ကိုကြီးကြီးအဖြစ်သမ္မတ Trump ဟာ Trump Foundation ကိုသူ့ရဲ့အကျိုးစီးပွားနဲ့နိုင်ငံရေးအကျိုးစီးပွားတွေအတွက်ငွေကြေးထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတာတာသဘောထားခဲ့ကြောင်း Underwood ကဆိုပါတယ်။ Foundation မှာရှိနေတဲ့ရမုံငွေတွေကိုတော့သူ့ရုံးရဲ့ကြီးကြပ်ကိုကဲမှုနဲ့အညီလာမယ့်ပေါင်း30အတွင်းပထမဦးတလူမျိုးရေးအသင်းအဖွဲ့တွေကိုခွဲဝေပေးသွားမှာဖြစ်ကြောင်းဒီမိုကရက်ပါတီဝင်တူဖြစ်တဲ့ Miss Underwood ကပြောပါတယ်ဒီသဘောတူညီချက်ဟာ1989ခုနှစ်မှာဖွဲ့စည်းခဲ့တဲ့ Trump Foundation ပေါ်နယူးယောက်ပြည်နယ်တရားရုံးကတရားစွဲဆိုမဲ့လုပ်ငန်းစဉ်တွေကိုပြီးဆုံးသွားစေမှာတော့မဟုတ်ဘူးလို့လည်းဆိုပါတယ်